တာရှိမှာနော်အခုရက်ပိုင်းတွေမှာမြန်မာနိုင်ငံထဲမှာလူပြောများနေတဲ့သတင်းတစ်ပုဒ်ကတော့ပြီးခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတွေလွှတ်တော်ကိုယ်စားလှယ်ဖြစ်ပါလီမန်ထဲကိုဝင်ရောက်ရေးအတွက်ကြမ်းတက်စာကျင်းဆိုဖို့ကိစ္စမှာစကလုံးအသုံးနှုန်းပြောင်းလဲပြင်ဆင်ပေးဖို့ပြောဆိုနေကြတဲ့ကိစ္စပဲဖြစ်ပါတယ်။အခုအခါမှာအင်တာနက်ဝက်ဘလော့စာမျက်နှာတွေ Facebook တွေထဲမှာအမျိုးမျိုးပုံပုံရေးသားနေကြတာကိုလည်းပဲကျွန်တော်တို့တွေ့ရပါတယ်။တချို့ကလည်းပဲ NLD ပါတီအနေနဲ့လက်ရှိအခြေအနေတိုင်းကြမ်းတက်စာကျင်းဆိုပြီးတော့လွှတ်တော်တွေကိုဝင်ပြီးတော့မှလွှတ်တော်တွေမှာဒီဖွဲ့စည်းပုံအခြေခံဥပဒေပါမကြိုက်တဲ့အချက်လက်တွေကိုပြင်ဆင်ပြောင်းလဲပါလား။ဘာဖြစ်လို့အခုတည်းကတင်းခံနေတာလဲလို့အပြစ်တင်တဲ့လူတွေလည်းရှိပါတယ်။တချို့ကလည်းပဲNLD ပါတီအနေနဲ့အခုလိုတောင်းဆိုတာမှန်တယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနည်းလမ်းတကျရေးဆွဲထားတာမဟုတ်ဘဲနဲ့စစ်တပ်ကနေပြီးတော့သူတို့တစ်ဖက်သက်စိတ်ကြိုက်ရေးဆွဲထားတာမို့လို့စစ်တပ်ရဲ့လွှမ်းမိုးမှုကိုခံရတာမို့လို့အခုတည်းကပဲလိုအပ်တာတွေပြင်ဖို့လိုတာပဲဆိုပြီးတော့ထောက်ခံနေတဲ့အင်အားစုတွေလည်းပဲတွေ့ရပါတယ်။ဒါတော့ဒီကိစ္စတွေကိုဆွေးနွေးဖို့အတွက်အခုထိုင်းနိုင်ငံအခြေစိုက်မြန်မာအရေးမပြလေလံသူတွေဖြစ်ကြတဲ့စာရေးဆရာဦးစင်လင်းအဲ့ဒါအပြင်ဘာဟုဖွံ့ဖြိုးမှုအဖွဲ့ကပြောရေးဆိုခွင့်ရှိသူတူဖြစ်တဲ့ဦးအောင်သူငိမ့်နဲ့ AHRC အာရှလူ့အခွင့်အရေးကော်မရှင်မြန်မာအရေးတာဝန်ခံရှေ့နေဦးမင်းလွင်ဦးတို့ကိုတယ်လီဖုန်းပေါ်မှာဖိတ်ခေါ်ထားပါတယ်။ဒီတော့အခုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဥစွာပထမဒီ NLD ပါတီကနေပြီးတော့တောင်းဆိုထားတာဘယ်လိုသဘောရလဲဆိုတာဦးမင်းလွင်ဦးကိုမေးပြစေခင်ဗျ။ဦးမင်းလွင်ဦးရဲ့အမြင်ကြားပါရစေ
။ဟုတ်ကဲ့ပါ။ကျွန်တော်တို့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာဒီအနေဒီကအခုပြင်ဆင်ခိုင်းထားတဲ့လိစားလိုက်နာပါမျိုးတွေစာသားနဲ့ပတ်သက်လို့အတိတ်ကိုဖွင့်စေချက်ကိုကျွန်တော်ပြန်ကြည့်နေဆိုလို့ရှိရင်နှမျိုးတွေ့နေတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့ပုံမှန်65မှာမင်းကတော့သမရနဲ့ဒုသမရတွေတတိပစ္စာပြုတဲ့အခါမှာဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းစောင့်တိလိုက်နာယူတည်ပြီးနိုင်ငံတော်ဤဥပဒေများကိုလိုက်နာကျင့်သုံးပါမည်လို့အတိတ်ကိုဖွင့်ဆိုပါတယ်နောက်ပြီးတော့တခါကျွန်တော်တို့ဇယားလေးမှာယခုပြဿနာတင်နေတဲ့သကယ်ရနဲ့ပတ်သက်လို့ကတော့ဒီကိုယ်စလဲအဖြစ်ရွေးချယ်ခံပြီးဖြစ်တဲ့နိုင်ငံတော်ဖွဲ့စည်းပုံခြေကောင်းဥပဒေကိုချိန်သိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်ဤဥပဒေများကိုလည်းလိုက်နာပါမည်ဆိုပြီးတော့ဒိဋ္ဌိနဲ့မြင်ဖို့အနေနဲ့ပြောပြချထားတာကိုကျွန်တော်တွေ့ရတယ်အင်္ဂလိပ်လိုရေးသားထားတဲ့အခါမှာတော့အဓိပ္ပာယ်ကတစ်ခုပဲဖြစ်ပါတယ် uphold ဆိုတဲ့ဇာလုံးတစ်လုံးပဲဖြစ်တယ်ဒါဆိုအနေအတိတ်ပဲဖွင့်ဆိုတဲ့အခါမှာအစိုးရပြောသလိုမျိုးနှစ်ခုကွာခြားတာပဲကျွန်တော်တွေ့ရတယ်။နောက်တစ်ခါကျွန်တော်တို့နိုင်ငံရေးပါတီများမှပူတင်ခြင်းအဥပဒေနဲ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့နိုင်ငံရေးပါတီကြီးမှပူတင်လက်ခံမှုအတွက်လုပ်တဲ့အခါမှာနိုင်ငံတော်သမ္မတရဲ့မိန့်ချော်ညာစာနဲ့ဒီလေးချိန်ဖိန်ကာကွယ်စောင့်ရှောက်ပါမည်ဆိုတဲ့သကယ်အစားလေးစားလိုက်နာပါမည်ဆိုတဲ့အကြရကိုအစားထိုးပြီးပြင်ဆင်ပေးခဲ့တာကိုလည်းကျွန်တော်တွေ့ရတဲ့အတွက် uphold ဆိုတဲ့စကားလုံးမှနေမယ်အ내အတိပဲခွင့်ဆောင်မှုသုံးခု꿰သွားတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။အဲတော့သမရအမိနဲ့မိန့်ကျော်ညာစာနဲ့ပြင်ဆင်ပြီးတဲ့အခါမှာအနီးကပ်ဆုံးပြည်သူ့လွှတ်တော်ကိုအစီရင်ခံစာတင်သွင်းအတည်ပြုချက်ယူလိုက်တယ်ဆိုလို့ရှိရင်တော့ဒီပြဿနာကအခုလောက်ထိဖြစ်လာကြရမရှိဘူးလို့ကျွန်တော်တို့မြင်ပါတယ်။အဲတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဒီလူမျိုးအနေနဲ့ပဲဖွင့်ဆိုတဲ့အခါမှာတခါတလေမာရွေးနာရီကဒီတစ်ခုပြမဟုတ်ပါဘူးကျွန်တော်တို့ရခင်လုံးကလည်းဒီလူမျိုးဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရပါတယ်ဥပမာအပြင်ကျွန်တော်တို့ဒီပြည်မှုဆိုင်ရာဥပဒေပုံမှန်122မှာဥပဒေအရတည်ထောင်ထားတဲ့အစိုးရဆိုတာကကျွန်တော်တို့ပမာလူပြန်ထားတဲ့ဥစ္စာဖြစ်တယ်အင်္ဂလိပ်လိုမှာကြတော့ constituted government ဖွဲ့စည်းပုံအခြေခံဥပဒေအရခါတဲ့အစိုးရဆိုတဲ့အဓိပ္ပာယ်ရှိနေတာကိုကျွန်တော်တွေ့ရတယ်အဲ့တော့ဒီလူမျိုးဥစ္စာတွေကိုယခုဖြစ်နေတဲ့အစိုးရတွေအနေနဲ့ပြည်သူ့လွှတ်တော်မှာစကရေနဲ့အဓိပ္ပာယ်ဖွင့်ဆိုခြင်းကိုပြင်ဆင်ပေးလိုက်လို့ရှိရင်တော့မှန်ကန်မျှတပြီးတော့ NLD အနေနဲ့လည်းဒီပြည်သူ့လွှတ်တော်ကိုတည်ရောက်နိုင်နိုင်မယ်လို့ကျွန်တော်တို့ကတော့ထင်ရှားပါတယ
်ဟုတ်ကဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုတာဒေါအောင်ဆန်းစုကြည်ကလည်းပဲရွေးကောက်ပွဲမဲဆွယ်ခီးစဉ်တည်းမှာပြောခဲ့တာပါပဲဒီဖွဲ့စည်းပုံအခြေခံဥပဒေဟာခုနကပြောသလိုပဲဟလာဒီမိုကရေစီနီးကျလုပ်ထားတာမဟုတ်ဘူးအဲ့ဒီအချိန်ခါတုန်းကတော့ဒီနာဂစ်မုန်တိုင်းတိုက်ခတ်ပြီးသွားကြစတန်းပြင်းမှာမတိမငင်ဖြစ်နေတဲ့အချိန်လို့လည်းပြောမယ်ဆိုပြောလို့ရတာပေါ့အဲ့တော့အဲ့ဒီတုန်းက90နှစ်ရာခိုင်နှုန်းလောက်နဲ့ဒီထောက်ခံမင်းနဲ့အတီးပြုတ်တယ်လို့ဆိုပေမဲ့လို့ ဒါကိုပြည်သူအများစုကလည်းပဲလက်မခံဘူးဆိုတာကျွန်တော်တို့ကြားသိနေရတာပါပဲဒီတော့အခုပြောသလိုပေါ့လေဒီဖွဲ့စည်းပုံဥပဒေမှာပါတဲ့အချက်လက်တွေနဲ့ပတ်သက်ပြီးအငင်းပွားနေတာပေါ့မှာဆက်ပြီးတော့ကျွန်တော်တို့ဆွေးနွေးပေးရစီဦးစင်လင်းရအောင်ခင်ဗျဘယ်လိုများဒီကိစ္စပုံမှာသုံးသပ်ထားပါလဲ
ဟုတ်ကဲ့ခုနအခုမောင်ကြီးထောက်ပြသွားတဲ့အချက်ကလေးကောင်းပါတယ်ဘာလဲဆိုတော့ဒီနာဂစ်ဖွဲ့စည်းပုံတို့လူတွေကခေါ်နေကြတယ်ကျွန်တော်တို့လက်ရှိဖွဲ့စည်းပုံချုပ်ပုံအခြေခံဥပဒေဟာကျွန်တော်တို့တကယ်တမ်းပြောမယ်ဆိုရင်တော့ဤသူလူတို့အများစုကအလေးထားပြီးတော့သဘောတူလက်ခံထားတဲ့ဖွဲ့စည်းပုံချုပ်ပုံမဟုတ်ဘူးဆိုတာကတော့ပြည်တွင်းမှာကောနိုင်ငံတကာမှာကောဒီအချက်ကအားနည်းချက်ဖြစ်နေပါတယ်အဲ့တော့ဖွဲ့စည်းပုံစတင်ဖြစ်တည်လာတာကိုယ်ကကျွန်တော်တို့အဲ့ဒီလိုစသနာရှိပါတယ်ဒါကြောင့်မလို့ဒီဒေါ်အောင်ဆန်းစုကြည်နဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒါသူတို့ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ပြီးတော့ရွေးကောက်ပွဲဝင်တဲ့အခါမှာဒါသူတို့ပါတီအနေနဲ့ချထားတဲ့မူဝါဒမှာကဖွဲ့စည်းပုံချုပ်ပုံအခြေခံဥပဒေတွေကဒီမိုကရေစီလူ့ဖွဲ့စည်းနဲ့မကိုက်ညီတဲ့ဒီမိုကရေစီလမ်းစဉ်နဲ့မကိုက်ညီတဲ့အပိုက်တွေအချက်အလက်တွေကိုသူတို့ပြင်ဖို့ရှိတယ်ဆိုတာကိုအတိအလင်းထုတ်ပေါ်ပြောပြသဖြစ်တယ်။ဒါကြောင့်မလို့ဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကသူ့ရဲ့မူဝါဒလို့ပြောရမှာပေါ့ဆရာရဲ့။ဒါအဲ့ဒီဒီမူကိုတော့သူကဆောင်ထည့်ရမယ်တာဝန်ရှိတာပေါ့။သူကပြောပြသစကားဆိုတော့ကဒါကြောင့်မလို့အခုလက်ရှိဒီဖွဲ့စည်းပုံမှာဖြစ်ပေါ်နေတဲ့ခုနစကားအသုံးနှုန်းပေါ့လေ။ဝါဒကွဲလွဲချက်ဆိုတာတွေကတာမန်ကြည့်ရင်နော်ကျွန်တော်တို့ကဒါဘာမှမပြောပါတော့တဲ့ကိစ္စလို့ဆိုတော်ညာလည်းပဲခုနပြောဆိုအစကောင်းမှနှောင်းသေးကြပေါ့ဆရာရဲ့ခုနဦးမင်းလွင်ဦးထောက်ပြသွားတဲ့ကျွန်တော်တို့သကလုံးဝါဒဒီအထာသူအနေထားလေးတွေကလည်းတကယ်ကြတော့နိုင်ငံတကာဒီအဆင့်တန်းမြည်အောင်ဒါပြည်သူလူလူတကယ်ယုံကြည်လက်ခံလောက်တဲ့နော်ဖွဲ့စည်းပုံဖြစ်အောင်ဆိုရင်တော့စကားတစ်လုံးချင်းတစ်လုံးချင်းအသုံးနှုန်းကစပြီးတော့ဒါအလုံးအချက်လက်တိုင်းအချက်လက်တိုင်းဟာအတတ်နိုင်ဆုံးကျွန်တော်တို့ပြည်သူလူထုအကျိုးကိုဖြစ်ထွန်းစေမဲ့เนาะဒီမိုကရေစီเนาะစနစ်ကိုဖွံ့ဖြိုးစေမဲ့ကိစ္စမျိုးဖြစ်အောင်ကျွန်တော်တို့ကခရုတစက်လုပ်ကြခိုင်ကြမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့မြင်တာတော့ဒေါ်အောင်ဆန်းစုကြည်လည်းထပ်လဲလဲပြောပါတယ် NLD ကခေါင်းဆောင်များလည်းထပ်လဲလဲပြောပါတယ်အခုကိစ္စကဒါကျွန်တော်တို့နိုင်ငံရေးအရအခုခံဖြစ်တဲ့ပြဿနာမျိုးမဟုတ်ဘူးကျောက်စာလှုပ်ထုံးလုံပြီးပြဿနာပဲဖြစ်တယ်ဒါကြောင့်မလို့ဒီကိစ္စဟာဒါလောက်အများကထင်မြင်နေကြသလို deadlock ကြီးတခုမဟုတ်ဘူးပေါ့ဆရာရဲ့နော်နိုင်ငံကြီးရဲ့အရာလက်ခဲတင်းလင်းဖြစ်ပြီးတော့ရှေ့မတိုးတာနောက်မဆုတ်တာဖြစ်မဲ့အနေအထားမျိုးမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ NLD ဒီရွေးကောက်ပွဲဝင်ဖို့ဆိုတဲ့ကိစ္စဟာတေချာပြန်စဉ်းစားကြည့်ရင်ဒါဦးသိန်းစိန်သမရကျန်းစစ်စာကျင်းဆိုပြီးတဲ့နောက်မှာနော်ဒီဒေါ်အောင်ဆန်းစုကြည်နဲ့ကြိုတင်ပြီးညှိကြပြူကြတဲ့သဘောတူညီချက်တွေလည်းသူတို့မှရှိတယ်လို့ကျွန်တော်တို့အချမ်းအဖြစ်ကျွန်တော်တို့သိတာပေါ့လေအသေးစိတ်ကျွန်တော်တို့မသိတော့ညာလေအဲ့မဲ့ဒေါအောင်ဆန်းစုကြည်ကတော့ဘာပဲပြောပြောတော့သူကိုယ်တိုင်ဒါကျွန်တော်တို့အရင်တုန်းကဝန်ကြီးဦးအောင်ကြီးနဲ့တွေ့ခဲ့တဲ့ကိစ္စတွေဒီကြားထဲမှာသမ္မတကြီးတခါဦးသိန်းစိန်နဲ့တွေ့ခဲ့တဲ့ကိစ္စတွေဟုတ်เนาะဒါအပြင်ကျွန်တော်တို့မသိသေးတဲ့ဒီအသွားလားအဆက်ဆံတွေဒါတွေရှိမှာပေါ့အဲ့ဒီမှာတော့အချက်လက်တွေကเนาะရုပ်ပုံကားချက်ကြီးတစ်ခုလုံးကိုသေချာသိတာကတော့ဒေါအောင်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဖြစ်တယ်ဒါကြောင့်မလို့သူတို့ကဒီကိစ္စကိုကင်တွယ်ဖြေရှင်းတဲ့အခါမှာတော့ပြည်သူလူထုကိုပူဇော်ပြုနိုင်တဲ့ပြည်သူလူထုအကျိုးစီးပွားကိုကာကွယ်နိုင်တဲ့ဒီပါတီအဖွဲ့အစည်းတရားဖြစ်အောင်တော့အစသာအရာကျွန်တော်တို့အသေးစိတ်ကစပြီးတော့ဘာကြောင့်လဲဆိုတော့ဒါဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဆိုတာအင်မတန်ရေးကြီးတဲ့ကိစ္စဖြစ်တယ်။စကားအသုံးနှုန်းတော့အထအတူတွေဟာလည်းပဲဖွဲ့စည်းအုပ်ချုပ်ပုံဖြစ်လို့ကိုကျွန်တော်တို့ကအရေးကြီးတယ်လို့ပြောရမှာဖြစ်တယ်။ဘာကြောင့်လဲဆိုတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဆိုတာကတော့ပြည်သူလူထုနဲ့တကယ်တော့အစိုးရနဲ့ကြားကကျွန်တော်တို့ပါကောင်းလဲဆရာရယ်စာချုပ်စာရန်ကို social contract ကိုဆိုတဲ့အခါကျတော့ဒါကြောင့်ဒါတွေကအစကောင်းမှနှောင်းပေကြဆိုသလိုဒါမြို့သားဒီမိုကရေစီအဖွဲ့ချုပ်ကနော်စနစ်တကျသူတို့အဆင့်လိုက်အဆင့်လိုက်ဆောင်ရွက်နေတယ်လို့ကျွန်တော်တို့မြင်တယ်အဲသူတို့တွက်ဆထားချက်ကလည်းပဲသမ္မတကြီးဦးသိန်းစင်ရလည်းပဲအမှန်တကယ်ပြုပြင်ပြောင်းလဲလို့တဲ့သမ္မတကြီးဖြစ်တယ်ညှိလို့နှိုင်းလို့လည်းကျွန်တော်တို့ဘာပဲပြောဟိုသူတို့မူလညှိနှိုင်းချက်တွေလည်းရှိတဲ့အခါကျတော့အဲ့ဒီသူတို့အတွေ့အကြုံအခြေခံနေเนาะလက်ရှိဖြစ်စဉ်တွေပေါ်မှာမူတည်ပြီးတော့ NLD ဘက်ကသုံးသပ်တာကတော့ဒီကိစ္စဟာအခက်အခဲအသာစီအကြီးကျယ်ဖြစ်နေကိစ္စမျိုးမဟုတ်ဘူးညှိနှိုင်းဆွေးနွေးခြင်းအဖြစ်တည်လဲသွားမှာဖြစ်တယ်လို့ဒီလိုကျွန်တော်တို့ဟိုရေဘူးရအဖြစ်ကျွန်တော်တို့သုံးသပ်တဲ့เนาะသုံးသပ်ချက်တွေ
ဟုတ်
ကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မလို့ဒီကိစ္စကတော့ကျွန်တော်တို့အရှင်ပြေသွားဖို့เนาะ ဘက်ကဦးတည်နေတယ်လို့ကျွန်တော်တို့အဲ့လိုရေဘူးရအဖြစ်ကျွန်တော်တို့သုံးသပ်လို့ရပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ NLD ပါတီကလည်းပဲဒီပြောရေးဆိုခွင့်ရှိသူတွေကလည်းပဲဒီလိုပဲပြောပါတယ်မကြခင်မှာဒီကိစ္စပြေလည်သွားမယ်လို့မျှော်လင့်တယ်ဆိုတာကိုကျွန်တော်တို့ဟိုပြောထားတာကြားထားပါတယ်အဲ့တော့ကိုအောင်သူငယ်ရောခင်ဗျဒီကိစ္စတွေပုံမှန်ဘယ်လိုများအမြင်ရှိပါသလဲ
ဟုတ်ကဲ့ဟိုပထမဦးဆုံးတော့ကျွန်တော်ထင်တာပေါ့နော်ဒီအခုစာသာပြဿနာပေါ့ဒီခုနလိုစစ်စာဘာခေါ်မလဲဒီလေးစားလိုက်လာပါမယ်လို့ဒီဒီလက်ရှိဖွဲ့စည်းပုံကိုကာကွယ်စောင့်ရှောက်ပါမယ်လို့စသဖြင့်ကကျွန်တော်ထင်တာကဒီလွတ်တော်လုံထုံလုံဤဥပဒေလို့ထင်ထားတယ်ဒါပေမဲ့ပြဿနာကကျွန်တော်အခုဒီဖွဲ့စည်းပုံစာအုပ်တွေပဲပြန်လှန်ကြည့်တဲ့အခါကျတော့ခုနပြောသလိုပဲဒီဖွဲ့စည်းပုံကတဲမှာဇရားလေးဆိုပြီးတော့ဟိုနောက်ဆက်တွဲကပေါ်ပြလာတဲ့အနေအထားတွေ့ရပေါ့လေဆိုတော့အဲ့အနေအထားကျတော့ကျွန်တော်ဟိုမြင်တာကဒီပြဿနာကဒီထက်လဲရှည်ကြသွားနိုင်တဲ့အနေအထားလည်းရှိတယ်လို့ကျွန်တော်ထင်တယ်ထင်တယ်ဆိုတာကဥပမာအားဖြင့်ရိုးရိုးဥပမာအားဖြင့်သမရဥသိန်းစင်ကတော့ဟိုစိတ်သဘောထားကောင်းတာတွေဘာတွေဖြစ်နိုင်ပါလဲဆိုတော့နောက်တစ်ခုကကျတော့ဒါဟိုသမရရဲ့လုပ်ပိုင်ခွင့်နဲ့ပြင်ပေးမယ်ဆိုလို့ရှိရင်လည်းအနေအထားကမဖြစ်နိုင်တဲ့အနေအထားဖြစ်နေတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဒီဖွဲ့စည်းပုံထဲမှာဟိုကထည့်ပြထားတဲ့အခါကျတော့ပြင်ဆင်ရင်သူရဲ့ဒီဖွဲ့စည်းပုံရဲ့ပြဌာန်းထားတဲ့အတိုင်းပေါ့နော်ဟိုအမတ်85ရာခိုင်နှုန်းကနေထောက်ခါမှဖြစ်မယ်လို့ဘာလို့စသဖြင့်ဒီလိုဟာတွေဖြစ်လာတဲ့အခါကျတော့ကျွန်တော်ထင်တာကဒီကိစ္စကဒီထက်လည်းပိုပြီးတော့ဟိုကြာသွားနိုင်တဲ့အနေအထားရှိတယ်လို့လည်းကျွန်တော်စိုးရိမ်နေတယ်ဆိုတော့တကယ်မို့အားလုံးသဘောတူညီပြီးတော့ဟိုကြီးကြီးလေးလေးမြန်မြန်ဖြစ်သွားကြရင်တော့လည်းပိုကောင်းတာပေါ့ခင်ဗျာ
ဟုတ်ကဲ့ဒီကိစ္စမှာခုနပြောသလိုလွတ်ဒီပြည်သူ့လွတ်တော်ထဲမှာဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်85ရာခိုင်နှုန်းမြန်မာထောက်ခံမယ်ရရမယ်ဆိုတော့စစ်တပ်က25ရာခိုင်နှုန်းနေရာတွေယူထားတဲ့အခါမှာဒီ85ရာခိုင်နှုန်းကျော်ဖို့ဆိုတာတော်တော်ကိုပဲခက်ခဲတဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်လည်းပဲ NLD ပါတီအနေနဲ့ကဒီစစ်တပ်25ရာခိုင်နှုန်းဒီလွှတ်တော်နေရာတွေကိုယူထားတာကိုဒီမိုကရေစီနည်းလမ်းမကျဘူးလို့ပြောနေကြတာပါပဲ။ခုနကကောင်သူငင်းပြောသလိုပဲဒီတကယ်လို့များဒီကိစ္စဟာကာလရှည်ကြာသွားလို့ရှိရင်စိုးရင်စရာဖြစ်လာမယ်ဆိုတာလည်းပဲကျွန်တော်တို့ကြားမိပါတယ်။ဘာလို့လဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာပဲထင်ပါတယ်ဒီလွှတ်တော်ကိုယ်စားလှယ်တယောက်ဟာဒီလွှတ်တော်ကျင်းပနေတဲ့အချိန်မှာ15ရက်ဇက်တိုက်သူကပြက်ကွက်တယ်ဆိုလို့ရှိရင်အလိုလိုနေနဲ့ဒီလွှတ်တော်နေရာကိုလက်လွတ်ဆုံးရှုံးရမယ်ဆိုတဲ့ပိုက်တစ်ပိုက်ပါရှိရလို့ကြားမိပါတယ်အဲ့ဒီလိုဆိုလို့ရှိရင်တကယ်လို့များ15ရက်တိုင်တည်းဒီ NLD ကကြားပြရွေးချယ်ကောက်ပွဲမှာအနိုင်ရထားတဲ့ကိုယ်စားလှယ်တွေကျမ်းတစ္ဆာမကျင်းဆိုနိုင်ဘူးဆိုရင်ဘာတွေဖြစ်ကုန်မလဲဆိုတာဒါကိုပူပင်တဲ့လူတွေရှိနေတာပါကဲပြောပါအောင်ခင်ဗျကိုမင်းလွင်ဥပဒေကြောင့်ဒီကိစ္စကိုဘယ်လိုများမြင်မိပါသလဲ
အဲဒီလိုပြောမယ်ဆိုလို့ရှင်တော့ကျွန်တော်တို့ဒီဈေးဝေးကအခု30နေဆိုရင်တတိယကျင်းဈေးလွတ်တော်ဈေးဝေးကပြီးပြီနောက်တစ်ကြိမ်ကျန်လေကျင်းပမှာဇူလိုင်လမှာဖြစ်တယ်ဆိုတဲ့အခါကျတော့အစောပြောသလိုမျိုး15ရက်သတ်မှတ်ချက်ထဲမှာပါဝင်တယ်မပါဝင်ဘူးဆိုတဲ့ limitation ကတော်စဉ်းစားမယ်ကြောက်ကြတ
ာဖြစ်တယ်။ဟုတ်ကျွန်တော်တို့နားမလဲကျွန်တော်တို့ဒီညမှာပေါ့ဗျာနားမလဲတော့တစ်ချက်ကဒါကဒီကျန်းသစ္စာကျင်းဆိုပြီးသားလွတ်တော်ကိုယ်စားလှယ်တွေကိုဆိုလိုတာလားဓမ္မမဟုတ်လို့ရှင်ကျန်းသစ္စာမကျင်းဆိုရသေးတဲ့ကိုယ်စားလှယ်လောင်းနေအနေနဲ့ကောအကျုံးဝင်သလားဆိုတာဒါလည်းကျွန်တော်တို့နားမလဲပါဘူးခင်ဗျ။ဟုတ်ကဲ့
ပါအဲ့တော့ကျွန်တော်အနေနဲ့နားလဲတာကတော့ကျန်းသစ္စာကျင်းဆိုပြီးတဲ့လွတ်တော်ကိုယ်စားလှယ်ဒီအနေနဲ့လို့ပဲကျွန်တော်တို့နားလဲပါအဲ့တော့ကျန်းသစ္စာမကျင်းဆိုရသေးတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒီအနေနဲ့နောက်တစ်ကြိမ်ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာဒီကိစ္စမတိုင်ခင်ကြားထဲမှာဒီကိစ္စကိုပြေလည်အောင်ညှိနှိုင်းပြင်ဆင်ပြီးတော့မှဇူလိုင်မှာကျင်းပမယ့်ပြည်သူ့လွတ်တော်အစည်းအဝေးမှာပြန်လည်တက်ရောက်ပြီးတော့ကျန်းသစ္စာကျင်းဆိုဖို့လိုအပ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ကျန်းသစ္စာကျင်းဆိုပြီးလို့ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့ဗျာခွင့်မတိုင်ခင်15ရက်ပြည့်တယ်ဆိုလို့ရှိရင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ချက်ကကျက်တဲ့သဘောမျိုးဖြစ်တာကိုကျွန်တော်တွေ့ရတယ်တို့ကျွန်တော်ကတော့မှတ်ယူတယ
်ဟုတ်ကဲ့ဒီဒီအချက်ပေါ်မှာပေါ့ဗျာဟိုဆရာစင်လင်းရောဆွေးနွေးစရာရှိပါလားအ
ဲဟုတ်ကဲ့ကျွန်တော်မြင်တာတော့ဒီ NLD ဘက်ကဟောတော်စားစကြီးကိုယ်တိုင်ငေါ်သူတို့ရုပ်ောက်ပွဲဝင်တာကသူတို့လွှတ်တော်တက်ချင်လို့ဝင်တာဖြစ်တယ်လွှတ်တော်တဲမှာနောက်လွှတ်တော်နိုင်ငံရေးနဲ့အဲလူလူအကျိုးတိုင်းပြည်အကျိုးကိုသူတို့ဆောင်ရွက်ချင်လို့ဝင်တာဖြစ်တယ်ဆိုတော့သူတို့စကားခံနေလည်းရှိတယ်အဲ့ဒါပြင်ဆော့ဆော့ကျွန်တော်ပြောခဲ့သလိုပဲအဲသူတို့နောက်ွယ်ကဆွေးနွေးဝိုင်းနေမှာသူတို့ဒီဝေအားဖြင့်เนาะသဘောတူညီခဲ့တဲ့ အခြေခံချက်တွေလည်းရှိတာပေါ့ဆရာ
။ဟုတ်ကဲ့တချို့ကလည်းအဲ့လိုပဲပြောတာပေါ့။သမရာကြီးဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်နဲ့သူတို့ချင်းတွေ့ဆုံဆွေးနွေးကြတော့ဘာဒီအလားဟိုသဘောတူညီထားတဲ့ဆိုတော့တခြားလူကမသိကြဘူး။အခုသမရာဦးသိန်းစိန်ကခရီးထွက်နေတဲ့ကြောင့်ပြည်ပရောက်နေလို့ဒီကိစ္စကမပြေလည်သေးဘူး။အခုပြန်ရောက်ပြီဆိုလို့ရှိရင်တော့ဒါပြေလည်သွားကောင်းပြေလည်သွားပါလိမ့်မယ်လို့ပြောကြတယ်ခင်ဗျ။နော
်ဟုတ်ကဲ့နောက်တစ်ချက်ကလည်းပဲဆရာရယ်ဦးသိန်းစိန်ကို၌ကတော့ဒါအပြင်ကျွန်တော်တို့လွတ်တော်ကျွန်တော်တို့ညစလုံးကမလွတ်တော်ဥက္ကဋ္ဌတွေအနေနဲ့ကောဒါသူတို့ပြောထားတဲ့စကားရထဲမှာဒါကျွန်တော်တို့ထူးခြားတာလေးတစ်ချက်ကပါလဲဆိုတော့သူတို့ကဒီလွတ်တော်ထဲမှာသူတို့သွားကျင်တဲ့ပုံစံကအတိုက်ခံဆိုတဲ့ပုံစံမျိုးပုံဖဲနဲ့တိုင်းပြည်တို့တရားတို့တဲ့ကြောင့်ဖွံ့ဖြိုးရဖွံ့ဖြိုးကြောင့်လုတ်ကြကန်ရတဲ့နေရာမှာညင်ညင်နိုင်နိုင်တိုင်နိုင်ပြင်မဲ့လုတ်သွားကျင်ပါတယ်ဆိုတဲ့သူတို့ရဲ့စကားအခံတွေလည်းရှိတယ်ဆိုအဲ့တော့လက်ရှိအခြေအနေအရလည်းပြောလို့ရှိရင်ဒါဗမာပြည်ရဲ့နိုင်ငံရေးအခြေအနေကနိုင်ငံတကာကလက်ခံလာဖို့နိုင်ငံတကာကဒီကျွန်တော်တို့စီးပွားရေးနော်ပိတ်ဆို့မှုတွေအပြည့်အပြည့်ရုပ်သွားနိုင်ဖို့ကျန်တဲ့နိုင်ငံတကာအကူအညီနော်အထောက်အပံ့တွေရဖို့အဲ့တော့ဗမာပြည်အခုတကယ်ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်ဖို့ဆိုရင်လှုပ်ရှားခိုင်ရှားတွေကအများကြီးကိုအခုကျွန်တော်တို့ဒီ World Bank နဲ့ ADB တို့အပါအဝင်ပေါ့ IMF တို့အပါအဝင်ဒီငွေကြေးဆိုင်ရာအခင်းကျင်းတွေခင်းမှုကျင်းမှုပေါ့ကျွန်တော်တို့နိုင်ငံမှာအင်တာနက်မပြည့်စုံတာ၊မီးမပြည့်စုံတာစပြီးဒါတွေအများကြီးလောက်ရမှာ
။
အဲ့တော့ဒါတွေလောက်ဖို့ဆိုလို့ချင်းကျွန်တော်အထောက်အနေမဖြစ်အောင်ကတော့ဒီကိစ္စသူတို့ပြောထားတဲ့စကားကအတိုင်းညှိနေနိုင်တိုင်းနိုင်ပြင်ပြင်လောက်ချင်နေဆိုရင်နော်ဘာဖြစ်ဖြစ်ဒီဟာကအရှင်လဲလျှောက်တာပြလဲဆွဲတာဖြစ်အောင်တာဝန်ရှိတဲ့ကျွန်တော်တို့ဒီလွှတ်တော်နှစ်ယောက်ကနေပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်လည်းပဲဒီဥစ္စာဒီသိပြီးတော့ခက်ခဲမယ်လို့ကျွန်တော်တို့မျိုးချဘူး။သူတို့စိတ်ထဲမှာဟုတ်ကျွန်တော်တို့အရင်တော့မလို့ပြောစီရရဲ့ဒါဆိုဒေါအောင်ဆန်းစုကြည်ပေါ်မှာမျိုးသားဒီမိုကရေစီအခွင့်အရေးအပေါ်မှာရန်သူလိုသဘောမထားပဲနဲ့အဲသူတို့ပြောတဲ့စကားအတိုင်းပဲလွတ်တော်ထဲမှာသူတို့အတိုက်ခံလို့ဟုတ်ပဲနဲ့နော်ချစ်ချစ်ခင်ခင်အချင်းချင်းရဲနေနေနဲ့အဲကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးအတွက်လှုပ်ချင်ပါတယ်ကိုင်ချင်ပါတယ်ဆိုတဲ့စကားအသွာအလာတွေကိုနော်တကယ်ပဲသူတို့အကောင့်ထဲပေါ်မယ်ဆိုရင်တော့ကျွန်တော်တို့မြင်တာကတော့ဒီကိစ္စဟာအဲကိုအဲတူဦးချင်းအကျိုးစီးပွားတွေတစ်ဖွဲ့ချင်းအကျိုးစီးပွားတွေကိုနောက်ဆုတ်ထားပြီးတော့လည်းငယ်လောက်ကြမှာကျွန်တော်တို့နော်ဓမ္မနောက်ပိတ်ခွေဖြစ်နေတဲ့အတိုင်းကြီးကိုကျွန်တော်တို့ဒီအာဆီယံနော်အုပ်စုအတွင်းမှာဘယ်လိုတင့်တယ်အောင်ဆောင်ရွက်ကြမလဲဆိုတော့ပဲဦးစားပေးစဉ်းစားမှာပေါ့အဲ့တော့အတိုင်းပြည်ကောင်းဖို့လောက်ကြမှာဆိုရင်တော့ဒီကိစ္စကိုညှိနှိုင်းနိုင်တိုင်းနိုင်ပြင်မယ်နဲ့ဖြေရှင်းလိုက်မှာဆိုရင်ကျွန်တော်ကတော့ဒါတလောက်ကြီးအချိန်ယူစရာမလိုဘူးလို့ကျွန်တော်တို့အဲ့လိုသုံးသပ်တာပဲကျွန်တော်အနေနဲ့တော့
ဟုတ်ကဲ့ဟိုတရက်ကတော့ကျွန်တော်တို့ဒီက RFA ဖွဲ့စားတယောက်ကနေပြီးတော့ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီကကောင်းဆောင်တယောက်ဖြစ်တဲ့ဦးအောင်သိန်းလင်းကိုဟိုမေးမြန်းခဲ့တဲ့တုန်းကလည်းပဲဦးအောင်သိန်းလင်းကဖြေကြားသွားတာတိုင်းပြည်အကျိုးရှိမဲ့ကိစ္စပြည်သူတွေအကျိုးရှိမဲ့ကိစ္စဆိုလို့ရှိရင်တော့သူတို့ပါတီအနေနဲ့ကလှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ပြောသွားပါတယ်ခင်ဗျတချို့အကြတော့လည်းပဲစံခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့က NLD ပါတီပေါ်မှာမကြည်တဲ့အတွက်ကြောင့်မို့လို့ပေါ့လေ NLD ပါတီလွတ်တော်တဲ့မဝင်လာရောဘာဖြစ်လဲဆိုတော့ဟိုအတွေ့အခေါ်မျိုးယက်တိချက်မျိုးများရှိနေမလားသူတို့ကလူများစုဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စပြည်လည်နိုင်မှာမလားလို့စိတ်ပူတဲ့လူတွေကလည်းပူကြတာပေါ့လေ။ကဲကိုအောင်သူငယ်ရောခင်ဗျပြောပါအောင်
။ကဲဟိုတလောကတော့ကျွန်တော်စာတဆောင်တွေးလိုက်ပါတယ်။ဆိုတော့အဲ့ဒါကတော့ဆရာမောင်ဝန်စပေါ့နော်ဒီသတင်းစာဆရာလဲဖြစ်တဲ့အရင် NLD ကဒီခေါင်းဆောင်ဟောင်းလဲဖြစ်တယ်ပေါ့။ဆိုတော့သူကတော့ဘယ်လိုဖြည့်ရှင်းသင့်တယ်ဆိုတဲ့ဟာမျိုးနီလန်းနေအသွေးသွေးသူအကြံပြုထားတာလေးတွေကျွန်တော်ဖတ်ရပါတယ်။ဆိုတော့အဲ့တော့ဒီနီလန်းနေအတိုင်းလဲဒါစဉ်းစားကြည့်မယ်ဆိုလို့ရှိရင်တော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ။ဆိုတော့နောက်တစ်ခုကတော့ကျွန်တော်မြင်တာကဒီ NLD ပါတီဘက်ကလည်းဒီလိုစိတ်ပြီးတော့ဟိုဥပဒေကိစ္စကိုပဲစိတ်ဆောင်ပေးတဲ့အာမျိုးဟိုစိတ်မလုံဖင်ဘူးလို့တော့ကျွန်တော်ထင်တယ်ခင်ဗျ။ဆိုတော့တစ်ဖက်မှာကြည့်မယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုနိုင်ကလည်းပြောလာပြီးသားကဒီဖွဲ့စည်းပုံပြင်မယ်ဆိုလို့ရှိရင်ဒီတမတော်လက်ရှိပါနေတဲ့ကိုယ်စားလှယ်တွေရဲ့အားလည်းလိုပါတယ်။ဆိုတော့နောက်တစ်ခုကကျတော့ချက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့လည်းတချို့လုပ်တွေပူးပေါင်းလုပ်နိုင်တယ်ဆိုတာသူပြောလာပြီးသားတဲ့ကိစ္စတွေရှိပါတယ်။ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်ထင်တယ်။ဆိုတော့ဒီလိုဒီရှိဖွဲ့စည်းပုံပြင်နေတယ်ဆိုရင်လည်းသူတို့ရဲ့အားတွေလိုပါလိမ့်မယ်အဲ့လိုအနေထားမှာတော့ကျွန်တော်ထင်တာကတော့ဒီလွတ်တော်ပြင်ပမှာလည်းရှိဖြစ်သဘောတူညီချက်တစ်ခုခုလုပ်မယ်ပြီးတဲ့ခါကျတော့လွတ်တော်တွေဝင်သွားမယ်ဆိုလို့ရှိရင်လည်းဖြစ်ကောင်းဖြစ်နိုင်တယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ပါတယ်ခင်ဗျအတူတပြင်ကတော့တိုင်းပြည်အကျိုးပြည်သူတွေအကျိုးကိုကြည့်ရမှာပေါ့လေခဲအဲ့တော့ကျွန်တော်တို့ညီကုန်းချုပ်မှတ်ချက်တွေအနေနဲ့ပေါ့ဗျာကျွန်တော်တို့ဒီလူရင်းကိုပြန်ပြီးတော့ဟိုမှတ်ချက်ကလေးတွေပေးစေချင်ပါတယ်တယောက်ကို10မိနစ်10မိနစ်ခွဲလောက်ပြောမယ်ဆိုရင်ပြောလို့ရပါတယ်ကုမင်းလွင်ဦးခင်ဗျ
ဟုတ်ကဲ့ပါကျွန်တော်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့စာလုံးစကားရတီကိုပြင်ဆင်တဲ့ကိစ္စအတင်းနဲ့ပတ်သက်ပြီးတော့ဒီကျွန်တော်ပုံမှန်65မှာပါတဲ့စာသားကြီးရဲ့နော်နောက်ပြီးတော့တခါဇယားလေးမှာပါတဲ့စာသားကြီးရဲ့ဒီလိုက်လျောညီတွေဖြစ်အောင် ရင်ဆင်ပြောင်းလဲလိုက်တယ်ဆိုလို့ရှိရင်ယခုရင်ဆိုင်နေရတဲ့အခက်အခဲကိုကျော်လွှားသွားနိုင်လိမ့်မယ်လို့ကျွန်တော်ကတော့ထင်ပါတယ်။ဒါဖြစ်လို့လဲဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေတစ်ခုတည်းမှာတင်ကိုယ်လွင်နေတဲ့ဥစ္စာကိုတစ်ခုတည်းဖြစ်အောင်ပြင်လိုက်ရင်အဆင်ပြေမယ်လို့ကျွန်တော်ထင်ပါတယ်။နောက်ပြီးတော့တခါကျွန်တော်တို့ဒီသမရနဲ့ဒုသမရတွေကဂရိသစ္စာပြုရမယ်လို့ပဲပါပါတယ်။ကျမ်းကျင်ရမယ်လို့ကျမ်းသစ္စာကျင့်သုံးရမယ်လို့ပါခဲ့တယ်။ဒီအားလေးမှကြားတော့မှကတိသစ္စာပြုပြီးဘုံမဟုတ်ကျမ်းသစ္စာကျင့်ဆိုပါပြီးဆိုပြီးတော့ပါနေတဲ့ကိစ္စကလည်းအခုရှိနေတယ
်ဟုတ်ပါတယ်
အဲ့တော့အဲ့ဒီဥစ္စာတွေကတော့ကျွန်တော်1964ခုနှစ်ဇွန်လ26ရက်နေ့ကနေစပြီးတော့တရားရုံးနေမှာကျမ်းကျင့်စစ်ဆေးခြင်းမပြုတော့ပဲねကတိသစ္စာပြုမှုကပြုဖို့လိုတယ်ဆိုပြီးတော့တရားရေးဌာနအတွင်းဝင်ဘုံမှုအောင်ဝင်းကတရားစီရင်မှုဆိုင်ရာလုံခြုံရေးနဲ့ပြင်ဆင်ရေးနဲ့တော်လှန်ပြောင်းလဲရေးစမတ်ချက်တွေကိုထုတ်ပြန်ပြသပြီးတော့ပြင်ဆင်ခဲ့ပြီးသားဖြစ်တယ်ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တဲ့အတွက်သကလုံးအရခံညာအောင်များဒီလိုမျိုးတည်ထားသလားတော့မပြောတတ်ဘူးပေါ့လေအဲ့တော့ကျမ်းကျင့်တယ်ဆိုတဲ့ကိစ္စကလည်းတည်သူလွတ်တော်ကိုယ်စားလှယ်တွေထဲမှာဘုရားဘာသာဝင်တွေပါသလိုခရစ်ယာန်တွေလည်းပါမယ်တခြားအစ္စလာမ်ဘာသာဝင်တွေလည်းပါမယ်ဆိုတော့ကဒီဥစ္စာဒီကိုအားလုံးပုံမှန်65မှာပါပဲပြန်ရမ်းချက်ဒီနဲ့ဇယားလီမှာကိုယ်လွှဲနေတဲ့စာသာအချက်အလက်တွေကိုတချို့ပြင်ဆင်ပေးလိုက်တယ်ဆိုရင်ယခုတော်ဆန်းစုကြည်တို့ပြောနေတဲ့သာသာနဲ့မကွာတဲ့အခြေအနေမျိုးကိုရောက်ရှိပြီးတော့ဒါအခက်အခဲမရှိဖြစ်သွားနိုင်တယ်လို့ကျွန်တော်ကတော့ထင်ရပါတယ
်ဟုတ်ကဲ့ခင်ဗျအခုဆိုလို့ရှိရင်ဒီလွှတ်တော်ရဲ့ရောက်နေတဲ့ဒီတိုင်းရင်းသားနိုင်ငံရေးအင်အားစုတွေကလည်းပဲ NLD ပါတီကိုလည်းပဲစာပေးပို့ပြီးတော့သူတို့တနင်္ဂနွေနေ့ဒီနေ့ဆိုလို့ရှိရင် NLD ပါတီခေါင်းဆောင်တွေတွေ့ဆုံပြီးတော့ညှိနှိုင်းမယ်လို့ပြောတယ်ဒီလွတ်တော်ဥက္ကဋ္ဌဟိုသူရဥွှေမန်းစီကိုလည်းပဲသူတို့စာပေးပို့ပြီးတော့ဒီပြဿနာဖြေရှင်းပေးပါလို့သူတို့ကဂျားထဲမှာဝင်ပြီးညှိနှိုင်းနေတာလည်းကျွန်တော်တို့ကြားရတယ်။ကဲကျွန်တော်တို့ပြောပါအောင်ခင်ဗျခုနကပြောလို့ညီကုန်းချုပ်မှတ်ချက်ကလေးတွေဆရာဦးစင်နဲ့ပြောပါ။ဟု
တ်ကဲ့ခုဥက္ကဋ္ဌကြီးပြောသွားသလိုပါပဲကျွန်တော်တို့ဒီတိုင်းသားများနဲ့အခြားပါတီများကလည်းပဲအဲသူတို့စာတင်ပြီးတော့ဒီအားသာတာဖြစ်အောင်ကြိုးစားနေတဲ့အပိုင်းရှိတယ်။ NLD ကို၌ကလည်းပဲအဲဒီဥစ္စာကိုနော်ဘယ်ဘုံဘယ်နီးနဲ့ကြော်ချက်ကြော်ရင်ရမယ်ဆိုတော့တော့သူတို့ရဲ့အဲဒီစာလဲပဲကျွန်တော်တက်ဆိုင်နဲ့နော်သွတ်တော်ဥက္ကဋ္ဌတွေစီသူတို့တင်ထားတယ်လို့သူတို့ဆိုပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီဥစ္စာဘာပဲပြောပြောအခုချုပ်မှနောင်ချင်းဆိုသလို NLD အနေနဲ့ကတော့သူဥစ္စာသူရဲ့မူလကမူဝါဒလဲသူကကြေညာထားတဲ့ခါကြတော့နော်အဲပြည်သူ့ရှေ့မှာဒါသူစကားတီအောင်ကတော့သူကဒီဥစ္စာဒီတာမန်အသေးအဖွဲလို့ဆိုတော့ညာလဲပဲเนาะမူအားဖြင့်တော့ဒီဥစ္စာတွေကလောက်ရမယ်လို့ပါเนาะသေးတယ်ငဲတယ်မဟုတ်ဘူးဒါသူတို့လောက်ရမယ်ဆိုတဲ့သဘောထားအတိုင်းပဲသူတို့ဒီဥစ္စာကိုပဆောင်ရတယ်လို့ကျွန်တော်တို့ထင်ပါတယ်ဒါကြောင့်မလို့ကျွန်တော်မြင်တာကတော့အခုလက်ရှိအခင်းအကျင်းတစ်ခုလုံးကိုခြုံပြီးကြည့်ရတာတော့နှူးနှစ်ဖက်စလုံးကလက်ရှိအခြေအနေဒီတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဟာပထမလို့သဘောထားရင်တော့ဒီကျွန်တော်တို့လှုပ်ထုံးလုံးဒီကိစ္စကလေးတွေကိုနှိမ့်နိုင်နိုင်နဲ့ဖြေရှင်းသွားခြင်းအပြင်ဖြတ်ကျော်သွားနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲကျွန်တော်တို့ညွှန်မှားပါတယ
်ဟုတ်ကဲ့ခင်ဗျာကဲကိုအောင်သူညင်းရောခင်ဗျညီကုန်းချုပ်မှတ်ချက်လေးပေးပ
ါဟုတ်ကဲ့ကျွန်တော်မြင်လာတော့ဒီကျွန်တော်တို့တိုင်းပြည်အခြေအနေကတော့ဟိုပုံမှန်ဒီမိုကရေစီသွားတဲ့အခြေအနေမဟုတ်သေးဘူးပေါ့နော်အသွင်ကူးပြောင်းရေးလို့ဟိုပြောရင်ရနိုင်ပါတယ်ကျွန်တော်အဲ့လိုအနေထားမှာတော့ကျွန်တော်ထင်တာကတော့တယောက်တယောက်အပေးယူရှိရှိပေါ့နောက်တစ်ခါလည်းခုနပြောဆွေးနွေးကြသလိုပဲတိုင်းပြည်ကောင်းကျိုးကိုညှိနှိုင်းပြီးတော့ဟိုလှုပ်ကြရင်တော့အကောင်းဆုံးလို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရထားတဲ့အချိန်နဲ့ပြည့်နေမျိုးမို့လို့ဒီကနေ့ဆွေးနွေးပွဲကိုတော့ဒီလောက်နဲ့ပဲညီကုန်းချောက်အောင်ဖြစ်ပါတယ်ဒီခုနကတော့ဆရာတို့ပြောသွားသလိုပဲတိုင်းပြည်ရဲ့အကျိုးပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးတော့ဟိုဘက်ဒီဘက်အကုန်လုံးညှိညှိနှိုင်းနှိုင်းနဲ့ဆောင်ရွက်ပြီးဒီကိစ္စဟာပြည်လဲသွားနိုင်လိမ့်မယ်လို့အများကလည်းပဲမျှော်လင့်ယူဆနေကြတာပါအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေ့လာသူပုဂ္ဂိုလ်တွေဖြစ်ကြတဲ့စာရေးဆရာဦးစင်လင်းဒါအပြင်ဘာဟုဖွံ့ဖြိုးမှုအဖွဲ့ကဥအောင်သူငိမ့်နဲ့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှေ့နေဦးမင်းလွင်ဦးတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောကြားပါစေ။သောတာရှင်အပေါင်းကိုစိတ်နှပြကြားမှရှင်သန်းကြပါစေခင်ဗျာ။